အစိုးရနဲ့တနိုင်ငံလုံးအပြစ်ခတ်ရစေးရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားတဲ့ပအုပ်အမျိုးသားလုံမြောက်ရေးအဖွဲ့ချုပ် PNLO နဲ့ရှင်းမျိုးသားတပ်ဦး CNF အဖွဲ့နှစ်ဖွဲ့ကို UNFC ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီအဖွဲ့ဝင်ဖြစ်ကနေယာယီရက်ဆိုင်လိုက်ပြီးလာမယ့်ဒီဇင်ဘာလဆန်းမှာ UNFC ကောင်စီအစည်းအဝေးကျင်းပဖို့ဒီကနေ့ကျင်းပပြီးစီးသွားတဲ့ UNFC ဗဟိုလုံးမှုဆောင်ကော်မတီတိုးချဲ့အရေးပေါ်အစည်းအဝေးကနေဆုံးဖြတ်ခဲ့ကြောင်းသိရပါတယ်ထိုင်းမြန်မာနယ်စပ်တနေရာမှာနှစ်ရက်ကြာကျင်းပခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့စစ်တပ်ဖွဲ့နဲ့ဖွဲ့စည်းထားတဲ့ UNFC ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကဗဟိုလုံးမှုဆောင်ကော်မတီတိုးချဲ့အရေးပေါ်အစည်းအဝေးကဆုံးဖြတ်ခဲ့တာနဲ့ပတ်သက်ပြီးအထွေထွေတွင်းမှုတစ်ဖြစ်တောင်းဝန်ယူခဲ့တဲ့ဗိုလ်မှူးကြီးခွန်ဥက္ကာကအခုလိုပြောပါတယ်
ကျွန်တော်တို့ NCA ကိုတခြား6ဖွဲ့နဲ့တွဲပြီးတော့လက်မှတ်ထိုးလိုက်တဲ့ကျွန်တော်ပိုးဖွဲ့နဲ့ဟိုချင်းဖွဲ့ရှိတယ်လေအဲ့ဒီနှစ်ဖွဲ့ကိုတော့လောလောဆယ်ဆယ်ဖွဲ့ဝင်ဖြစ်ကနေယာယီရဆိုင်ထားမယ်ဆိုတော့အဆုံးဖြတ်ချက်လေးတခုတော့ရှိတယ်အဲ့ဒါလည်းပဲဒီနာမည် Federal Council မြန်မာစုံကြီးအစည်းအဝေးမှာအတည်ပြုမှာပေါ့ဗျာလောဆယ်တော့ယာယီရဆိုင်ထားတယ်ပေါ့ဒါလည်းပဲမူသဘောရပေါ့ဗျာအဲ့ဒီလိုဆုံးဖြတ်တာပဲရှိပါကျွန်တော်တို့ကတော့ဘာမှပြဿနာမရှိဘူးအမှားယုံလည်းမရှိဘူးလို့ယူဆတာပေါ့ဒီဆုံးဖြတ်ပုံဆုံးဖြတ်နည်းပေါ့ဒီဆုံးဖြတ်ချက်ဒီရက်ဒီရက်ပြည်ဖို့ချိန်ကဥဒင်းနဲ့တော့တိတ်ပြီးတော့ဆက်ညီမှုမရှိဘူးပေါ့လေဒါပေမဲ့ကျွန်တော်တို့ဘာမှပြောပြကမတတ်ပါဘူးဘာမှလည်းပြဿနာမရှိဘူးဆုံးဖြတ်လို့ရပါတယ်ဒါပေမဲ့ကျွန်တော်တို့ကတော့ဥပဒေနဲ့အညီရောလုပ်တဲ့လေလို့တော့အဲ့ဒီလိုပဲကျွန်တော်ကအဲ့လိုသင်ပြတာပေါ့
UNFC ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့ဗဟိုလုံးမှုဆောင်ကော်မတီတိုးချဲ့ရေးပေါ်စည်းဝေးကနေပြီး UNFC နှစ်ပတ်လည်မျက်နှာစုံညီကောင်စီစည်းဝေးကြီးကိုလာမယ့်ဒီဇင်ဘာလဆန်းပိုင်းမှာခေါ်ယူကျင်းပနိုင်ဖို့သဘောတူခဲ့ပြီး NCA တနိုင်ငံလုံးအပြစ်ခတ်ရစရေးသဘောတူလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့ NCA လက်မှတ်မရေးထိုးရသေးတဲ့အဖွဲ့တွေအကြားထိပ်သီးညီလာခံကျင်းပဖို့အတွက်ကိုတော့နှစ်ဖက်ညှိနှိုင်းလို့အဆင်မပြေသေးတဲ့အတွက်ကျင်းပမဲ့ရက်မတတ်မနိုင်သေးဘူးလို့လည်းသိရပါဗျ။ဒီစည်းဝေးမှာလက်ရှိနိုင်ငံရေးအခြေအနေတွေကိုသုံးသပ်တာNCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့ NCA လက်မှတ်မရေးထိုးသေးတဲ့အဖွဲ့တွေအကြားရှေ့ဆက်သွားနိုင်ဖို့ကိစ္စရပ်တွေကိုသုံးသပ်ဆွေးနွေးတာရွေးကောက်ပွဲရလဒ်ပေါ်တိုင်းရင်းသားခေါင်းဆောင်တွေရဲ့အမြင်သဘောထားတွေကိုဆွေးနွေးသုံးသပ်ခဲ့ကြတယ်လို့လည်းသိရပါဗျ။လောလောဆယ်ရွေးကောက်ပွဲရလဒ်တွေအရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအနိုင်ရနေပြီးအစိုးရဖွဲ့နိုင်တဲ့လာလာရှိနေတဲ့အပေါ် UNFC အနေနဲ့ဘလို့အမြင်သဘောထားရှိပါသလဲဆိုတာကိုတော့ UNFC ဒုက္ခထဦးနိုင်ဟန်သာကအခုလိုပြောဆိုပါဗျ။အ
ေးဒုဝန္ဒပါဗျ။တို့ရဲ့နိုင်ငံရဲ့ပြဿနာကတော့ဒီမိုကရေစီခွေလန်းတော့တိုးတက်လာမလို့တော့ပြောလို့လေ။နောက်တစ်ဖက်တည်းမှာလည်းဒီတိုင်းသားတွေလူလားနေတဲ့ဒီပြောရပြည်တော်စုတိဆောက်ရေးကိုလည်းသတိနေနဲ့စိတ်ပါဝင်စားတယ်။ဒီလက်ချင်းတွေကိုပြပြီးတော့နားလည်တယ်။ကောက်တဲ့ပေါ်လာအထိုင်လျောက်တော့ပေါ့ဗျာ။တိုးတက်ကောင်းမွန်လာလို့လည်းလို့တော့ယုံကြည်တယ
်။ဒါကတော့ UNFC ဒုက္ခရဦးနိုင်ဟန်သာပြောဆိုသွားတာပဲဖြစ်ပါတယ်။ဒီစည်းဝေးရဲ့ဆွေးနွေးဆုံးဖြတ်ချက်တွေနဲ့ပတ်သက်လို့တော့မပြောဆိုလို့သေးကြောင်းသာပြောခဲ့ပါဗျ။ဒီရေးပေါ်စည်းဝေးကို UNFC အဖွဲ့ဝင်တွေဖြစ်တဲ့ကချင်ပြည်လွတ်လပ်ရေးအဖွဲ့ KIO ၊ရှမ်းပြည်တိုးတက်ရေးပါတီ SSPP ၊ကရင်နီမျိုးသားတိုးတက်ရေးပါတီ KNPP ၊ဝန်ပြည်သစ်ပါတီ NMSP ၊ပို့မျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် BNLO ၊ရခိုင်ပြည်မျိုးသားကောင်စီ ANC ၊လာဟုဒီမိုကရက်တစ်ပါတီ LDP ၊ဝါမျိုးသားအဖွဲ့ချုပ် WNO ၊ပလောင်ပြည်လွတ်မြောက်ရေးတပ်ဦး PSLF နဲ့ရှင်မျိုးသားတပ်ဦး CNF စတဲ့အဖွဲ့ကကိုယ်စားလှယ်ခေါင်းဆောင်တွေတက်ရောက်ခဲ့ပြီး MNDAA ကိုကန့်အဖွဲ့ကတက်ရောက်နိုင်ခဲ့ခြင်းမရှိဘူးလို့သိရပါပါတယ်ခင်ဗျာ။